India နိုင်ငံဟာ Nippon နိုင်ငံရဲ့ငလျင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအပါအဝင်ပို့ဆောင်ရေးနဲ့လျှက်စစ်စီမံကိန်းတွေအတွက် American Dollar တန်150သုံးစွဲသွားဖို့ကတိပြုလိုက်ပါတယ်။မပြေမလည်ဖြစ်နေတဲ့ဆက်ဆံရေးပြန်လည်ကောင်းမွန်အောင်နိုင်ငံစလုံးကကြိုးပမ်းတဲ့အနေနဲ့ Nippon ဝန်ကြီးချုပ် Khadga Prasad Oli India နိုင်ငံကိုအလဲပတ်ရောက်ရှိစဉ်အဲ့ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ကြတာဖြစ်ပါတယ်။ New Delhi မြို့မှာ India ဝန်ကြီးချုပ်နရင်နာမိုဒီနဲ့စနေနေ့ကတွေ့ဆုံပြီးအနာဂတ်ကိုရှေ့ရှုလှုပ်ဆောင်ဖို့အချိန်တန်ပြီလို့နီပေါ်ဝန်ကြီးချုပ်ကပြောပါတယ်။လွန်ခဲ့တဲ့လအနေငယ်အတွင်းတည်ရှိခဲ့တဲ့နားလည်မှုလွှမ်းမိုးမှုတွေမရှိတော့တဲ့အကြောင်းအိန္ဒိယနဲ့နီပေါ်နိုင်ငံတို့ရဲ့ဆက်ဆံရေးမှာအနာဂတ်ကိုမျှော်မှန်းပြီးလှုပ်ဆောင်ကြဖို့အချိန်ကျရောက်နေပြီဖြစ်ကြောင်းဝန်ကြီးချုပ်အိုလီကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။အိန္ဒိယနဲ့နီပေါ်နှစ်နိုင်ငံအကြားမှာရှိတဲ့အဓိကကုန်သွယ်ရေးလမ်းကြောင်းပေါ်မှာဒေသခံလူမျိုးစုတွေရဲ့ဆန္ဒပြမှုတွေကြောင့်ကုန်းတွင်ပိုင်းနီပေါ်နိုင်ငံအတွင်းကအခြေခံလူသုံးကုန်ပစ္စည်းတွေရှားပါးမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးတွေလွန်ခဲ့တဲ့လအနည်းငယ်အတွင်းတင်းမာခဲ့တာပါ။အဲ့ဒီလူမျိုးစုတွေနဲ့နှိစက်စွာဆက်ဆံမှုရှိတဲ့အိန္ဒိယအစိုးရကစီးပွားရေးပိတ်ဆို့မှုတွေလှုပ်ဆောင်ခဲ့တာလို့နီပေါ်အစိုးရကဆွဆွဲပြောဆိုခဲ့ပြီးလောင်စာဆီလိုအရေးပါတဲ့အသုံးဆောင်ပစ္စည်းတွေကိုတရုတ်နိုင်ငံကနေတင်သွင်းခဲ့ပါတယ်။ဆန္ဒပြပွဲတွေအခုလအစောပိုင်းမှာရပ်ဆိုင်ခဲ့တဲ့အတွက်တင်းမာမှုတွေအတိုင်းအတာတစ်ခုထိရော့ကျသွားခဲ့ပါတယ်။